Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်စက်တင်ဘာလ4ရက်စနေနေ့ညဘက်အတွက် VOA မြန်မာပိုင်းစီစဉ်တွေကို Washington မြို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါမှာရုပ်သံနယ်ပါတင်ဆက်နေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 52နဲ့လိုင်းလံမီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ဒီညအစီအစဉ်မှာတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်မှာအာဖဂန်ပြည်သူတွေနေဆင်ဘဝတွေကိုဘယ်လိုဖျက်ဆီးနေရသလဲဆိုတာကိုတင်ပြဖို့ရှိပါတယ်။မြန်မာနိုင်ငံမှာတော့ February 1ရက်နေ့နောက်ပိုင်းကစားလို့ဖြစ်နေတဲ့တနက်ကင်ပဋိပက္ခတွေကြောင့်လူပေါင်း2,000လောက်နေရက်ဆွန့်ထွက်ပြေးနေကြရပြီးတော့လူသားချင်းစာနာစရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။
Our team and our partners are making efforts to reach around 3 million people in need with critical assistance and protection services, including a pandemic response.
ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့တွေအနေနဲ့အရေးတကြီးအကူအညီလိုအပ်နေကြသူ 3,000 ကိုအကူအညီပေးနိုင်ဖို့ကြိုးစားနေပါတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောကြားခဲ့တာပါ အခုလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်လို့အခုရက်ပိုင်းထူးခြားခဲ့တဲ့သတင်းတွေကိုမကြာခင်စူးစီးတင်ပြပေးပါမယ်စနေနေ့တိုင်းထုတ်လွှင့်နေကြမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေကိုတင်ပြတဲ့ဒုအသံအစီအစဉ်နဲ့ဆရာနာသိမ့်ပြီးတဲ့နောက်မှာတက်ကထွက်ပြေးကြတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင် 2,000 ကျော်ရှိနေတာနဲ့ပတ်သက်လို့အမေရိကန်အငြင်းစားဒုဗိုလ်မှူးကြီးတယောက်ကိုမေးမြန်းထားတဲ့မေးမြန်းခန်းကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင်
ကျေးဇူးတင်ပါတယ်ဘုမမကိုကျော်ကျော်တိန်းတဲ့ဒီမတ်စင်မြတ်မှုပြောခဲ့တယ်လို့ခုနကထိတဲ့အောင်သတင်းတွေကိုပြောပြပေးမှာပါဒီထူးခြားတဲ့သတင်းတွေထဲမှာတော့အာဖဂန်မှာမြို့တော်ကာဘူးလေဆိပ်ပြန်ဖွင့်လိုက်ပါပြီအာဆီယံ2တန်တမန်မြန်မာပြည်ကိုသွားခွင့်ရဖို့ညှိနှိုင်းနေဆဲပါဒီနေ့ရန်ကုန်မန္တလေးနဲ့စကိုင်းမှာတော့ဆန္ဒပြပွဲတွေဆက်ဖြစ်ခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါပထမသတင်းအနေနဲ့အာဖဂန်နစ္စတန်မှာတာလီဘန်တွေကမြို့တော်ကာဘူးလေဆိပ်ကိုပြန်ဖွင့်လိုက်ပြီလို့ကာတာနိုင်ငံသံတမန်ကြီးကပြောလိုက်ပါတယ်အာဖဂန်အတွက်အကူအညီတွေလက်ခံပေးနိုင်ဖို့လေဆိပ်နည်းပညာအဖွဲ့တစ်ခုကအခုလိုလေဆိပ်ကိုပြန်ဖွင့်ပေးနိုင်လိုက်တာပါလို့အာဖဂန်ဆိုင်ရာကာတာသံတမန်ကြီးကအယ်ဂျာဇီးရာသတင်းဌာနကိုဒီနေ့ပြောလိုက်ပါတယ်ဒါအပြင်အရသာပို့ဆောင်တဲ့လေယာဉ်တွေမကြာခင်စပြန်တန်းနိုင်ဖို့လည်းလေယာဉ်ပြေးလည်ချောင်းတွေကိုဆက်ပြင်ဆင်နေတယ်လို့ကာတာသံတမန်ကြီးကဆက်ပြောခဲ့ပါတယ်အခုလိုလေဆိပ်ပြန်စဖွင့်ပြီးပြည်တွင်းလေကြောင်းခီးစဉ်တစ်ခုကိုကာဘူးမြို့တော်ကနေမာဇာအယ်ရှာရီဖ်နဲ့ကန်တာဟာမြို့ကြီးတွေကိုပြန်တန်းပေးနိုင်ခဲ့တယ်လို့ကာတာသတင်းစင်ကထုတ်ပြန်ထားပါတယ်။အာဖဂန်ကနေအမေရိကန်နဲ့မဟာမိတ်တပ်တွေကိုကာဘူးလေဆိပ်ကနေတဆင့်ပြန်ရောက်သိမ်းတာအဆုံးသတ်ပြီးချိန်ကလေးကစပြီးဒီလေဆိပ်ကိုပိတ်ထားခဲ့ရကနေအခုပြန်စဖွင့်လိုက်တာပါ။အခုလိုချိန်မှာအမေရိကန်ဘက်ကလည်းအာဖဂန်အနည်းဆုံး 9,000 ကိုအမေရိကန်ကိုရွှေ့ပြောင်းခေါ်ဆောင်ပေးဖို့မျှော်မှန်းထားတယ်လို့အမိမြေလုံခြုံရေးဝန်ကြီးကပြောခဲ့ပါတယ်ခင်ဗျ။
အခြေတော်အစိုးရနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာအရေးအထူးသံတမန် Arwan Yusof ကမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးဆဲရှိပြီးဖန်စီခံထားရတဲ့နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေတယ်လို့ဒီကနေ့ပြောပါရယ်မြန်မာနိုင်ငံကိုသွားဖို့အတွက်အခုခါအရေးပေါ်လိုအပ်နေပါပြီဒါပေမဲ့အဲ့ဒါမတိုင်ခင်အာမခံချက်တွေရဖို့လိုပါတယ်လို့အထူးသံတမန် Arwan က Writers သတင်းဌာနကိုပြောပါရယ်ကျွန်တော်ဘာလို့ရမလဲကျွန်တော်သွားတဲ့အခါဘာလို့ဖို့သူတို့ကကျွန်တော်ကိုခွင့်ပြုမယ်ဆိုတာတွေကိုရှင်းရှင်းလင်းလင်းသိဖို့လိုပါတယ်လို့မစ္စတာရီဝန်ကဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့အော်တိုဘာလနှောင်းပိုင်းမတိုင်ခင်မှာမြန်မာနိုင်ငံကိုသွားကျင်တယ်လို့အာရီဝန်ကပြောပေမဲ့ရက်အတိအကျကိုတော့မသတ်မှတ်ရသေးပါဘူး။သူတို့ကအခုချိန်ထိတတ်မှတ်ချက်မပေးသေးတယ်လို့ရှင်းရှင်းလင်းလင်းမရှိသေးပါဘူးလို့အာရီဝန်ကပြောပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအကြောင်းကြားထားတယ်လို့သူကပြောပေမဲ့အာဆီယံအဖွဲ့မှာဘုံသဘောတူညီချက်နဲ့ချမှတ်ထားတဲ့အချက်၅ချက်ထဲမှာတော့အဲ့လိုတွေ့ဆုံမှုကိုလိုအပ်ချက်တခုအနေနဲ့ထည့်သွင်းထားတာမဟုတ်ပါဘူးအကြမ်းဖက်လို့ရတွေအဆုံးသတ်ဖို့နဲ့သက်ဆိုင်သူတွေအားလုံးကြမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ဖို့စတဲ့အချက်တွေပဲပေါင်းဝင်ပါတယ်အဲ့ဒီအချက်တွေကမြန်မာနိုင်ငံကလက်ရှိအာဏာပိုင်တွေကိုကျွန်တော်ပြောနေတာတွေပါပဲသက်ဆိုင်သူအားလုံးနဲ့ကျွန်တော်စကားပြောဖို့လိုအပ်ပြီးအဲ့ဒါကိုညှိနှိုင်းတော့မှပဲလို့လည်းအာရီဝန်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရကို Writers ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရခဲ့ပါဘူး
မြန်မာနိုင်ငံမှာတော့စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြိုခွင်းဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေကျဲသွားတဲ့ရန်ကုန်မြို့ဟာဒီနေ့မှာတော့အင်းစိန်စော်ဘွားကြီးကောင်မှလူငယ်တစုလျှက်တပြတ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့ထွေထွေသပိတ်တပ်ပေါင်းစုကဒီနေ့ညနေပိုင်းမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မြောက်သပိတ်စကြောင်းထွက်ခွဲသလိုပြည်သူတွေဘေးရန်ကင်းဝေးစေဖို့တန်ခါသမကတပိတ်စကြောင်းမှာပါတဲ့တန်ခါတော်တွေကပိတ်တရားတော်တွေရပ်ဖတ်တော်ရဲစေပြီးမြတ်တာပို့ခဲ့ကြပါတယ်။ စကိုင်းတိုင်းမှာလည်းလက်ဘရောင်းတောင်ပင်မဆန္ဒပြတပိတ်စကြောင်းရင်းမာပင်ခရိုင်ဆာလင်းကြီးမြောက်ပိုင်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်ကလေးမြို့ရဲ့209ရက်မြောက်တပိတ်နဲ့ရွှေဘုံမြို့နယ်ကြေးရတရာမှာဆန္ဒပြပွဲရှိခဲ့ကြပါတယ်ဆနာပြပသူတွေကိုပြက်ခတ်ဖမ်းဆီးတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံတာစတာတွေကြောင့်ဆေးရနာသိန်းတဲ့နေကလေးကဒီနေ့အထိဆိုရင်တည်ဆုံသူပေါင်း1046ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်ဒါအပြင်ဖမ်းဆီးထားခံရသူပေါင်းကလည်း6230ရှိပြီလို့ AAPP ကပြောပါတယ်ခင်
ဗျထိုင်းဝန်ကြီးချုပ်အနေနဲ့လွတ်တော်မှမဲခွဲဆုံးဖြတ်ခဲ့တဲ့သူ့အပေါ်ယုံကြည်မရှိဆိုကိုနိုင်ရခဲ့ပေမဲ့သူနှုတ်ထွက်ရေးတောင်းဆိုဆန္ဒပြပွဲတွေကတော့ဆက်ဖြစ်နေပါတယ်ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးအောင်ပရယုချန်တို့ချောက်ကိုဖြုတ်ချမဲ့အဆိုကိုထောက်ခံမဲ့208မဲပဲရခဲ့ပြီးကန့်ကွက်မဲက264မဲရခဲ့တာကြောင့်ဝန်ကြီးချုပ်အနေနဲ့ယာရုလက်လွတ်မဲ့အရေးတတိယအကြိမ်ကြော်နိုင်ခဲ့တာပါဒါပေမဲ့လည်းလွတ်တော်ပြင်ပမှာတော့မနစ်သေးကစခဲ့တဲ့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြသူတွေအနေနဲ့ဒီကနေ့နောက်ပိုင်းမှာလည်းနောက်ထပ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်2024ခုနှစ်မှာဦးဆောင်အောင်အောင်သိငယ်ပြီးစိတ်ကြိုက်ဖွဲ့စည်းပုံတင်တဲ့2029ရွေးကောက်ပွဲကနေတစ်ဆင့်တက်လာတဲ့ဝန်ကြီးချုပ်ပရယုအနေနဲ့ကိုဗစ်ကာကွယ်ဆေးလုံလုံလောက်လောက်အခြေအမိမပြင်းစံနိုင်ခဲ့တဲ့အပေါ်ဝေဖန်မှုတွေမြင့်တက်လာချိန်မှာဒီဆန္ဒပြပွဲတွေလည်းမကြခင်သတင်းပတ်တွေအတွင်းအချိန်မြင့်လာနေပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့ကိုဗစ်ကာရောဂါအရေးပြင်းစီးပွားရေးကင်တွယ်မှုညံ့ဖျင်းတဲ့အပေါ်လွှတ်တော်မတ်တွေကအယုံကြည်မရှိအဆိုတင်သွင်းခဲ့ချိန်မှာလည်းစစ်တပ်ကျွတော်နောက်ခံပေးထားတဲ့ပါတီအနေနဲ့သူ့ကိုဖြုတ်ချဖို့ပြင်နေတယ်ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအာဏာသိမ်းကောင်းဆောင်ဟောင်းပရယုတ်ကတော့အာဏာကိုကောင်းကောင်းဆက်ထိန်းထားဖို့ယုံကြည်မှုတွေနေ့စဉ်တိုးလာနေတယ်လို့လွှတ်တော်ရင်းတိုက်ပွဲအဆုံးဖြတ်မတိုင်ခင်လွှတ်တော်အရောက်မှာပဲပြောခဲ့ပါသေးတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့စနေနေ့ညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 31,983 ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါကူးစက်သူ 3,088 ဦးထပ်တွေ့ပြီးသေဆုံးသူက102ဦးရှိတယ်လို့စစ်ကောင်စီကျမကြီးခြံလိုက်ရဲ့ဒီနေ့ည8နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအမှန်တကယ်ကူးစက်သေဆုံးသူရေအတွက်ဟာတရားဝင်ထုတ်ပြန်ထားတာထက်ပိုများနိုင်တယ်ဆိုတာကျမကြီးတာဝန်ရှိသူတွေကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့ပရဟိတလူသားတွေကလည်းပြောနေကြပါတယ်။မနေ့ကပိုးတွေ့သူ3400ကျော်ဆက်ရှိနေကြရမှာအခုကိုဗစ်တက်ရလိုက်မှာအရင်ဆုံးပိုးစတွေ့ခဲ့တဲ့ချင်းပြည်နယ်မှာအ ਨੇ ဆုံးပြည်နယ်ဖြစ်20ဦးသာမနေ့ကတွေ့ရှိခဲ့ပြီးအရင်အဖြစ်များဆုံးဖြစ်ခဲ့တဲ့ရန်ကုန်မှာလည်းတတိယအနည်းဆုံးဖြစ်43ဦးသာတွေ့ရှိခဲ့ပါတယ်။မနေ့ကပိုးတွေ့တဲ့အထက်အဖြစ်များဆုံးကတော့ရှမ်းပြည်နယ်ဖြစ်ပြီးပိုးတွေ့သူ800ကျော်ရှိနေပါသေးတယ်။ဒုတိယအများဆုံးအနေနဲ့တော့ပဲခူးတိုင်းမှာ900နီးပါးတွေ့ခဲ့ပြီးမကွေးမှာတတိယအများဆုံး400ကျော်တွေ့ခဲ့ပါတယ်။တချိန်ထဲမှာကိုဗစ်တတိယလှိုင်းတန်းတဲ့အတူပြည်တွင်းစစ်မီးပါဖေဖော်ဝါရီရဲ့ဆေးရနာသိမ်းပြီးပိုးခန်းစားလာရတာမျိုးကိုဗစ်ထိန်းချုပ်ရေးလုံနိုင်ဖို့စည်ရေးလှူရှားမှုတွေဝိုင်းလျှော့ချပေးကြဖို့ကိုကံပလောင်နဲ့ရခိုင်လက်နက်ကိုင်ညီနောင်မဟာမိတ်သုံးဘက်ကဒီနေ့ထုတ်ပြန်ချက်တိုက်တွန်းလိုက်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အန်ဒရီကနေကာကွယ်ဖို့နိုင်ငံ10နိုင်ငံကခီးသွားတွေအပေါ်ပြည်ဝင်ခွင့်ကန့်သတ်ထားတာကိုဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာဒီကပြန်ရုပ်သိမ်းလိုက်ပြီးလို့သမ္မတရုံးပြောခွင့်ရကဒီကနေ့ပြောပါတယ်အဒီနိုင်ငံတွေကတော့အိန္ဒိယပါကစ္စတန်ဘင်္ဂလားဒေ့ရှ်သီရီလင်္ကာနီပေါ်အာရဗ်စော်ဘောများပြည်တော်စု UAE အိုမန်ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေဖြစ်ပါတယ်အဒီနိုင်ငံကခီးသွားတွေအနေနဲ့ဖိလစ်ပိုင်ကိုရောက်လာပြီး14ရက်ကြာတည်ကြောက်ခွင့်နေရမယ်လို့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရဟယ်ရီရိုကူးကပြောပါတယ်။အယုနိုင်ငံမှာစက်တင်ဘာလ3ရက်နေ့ကစုစုပေါင်းကိုဗစ်ကာကွယ်ဆေးအလုံးရေ9,000ခွဲလောက်ထိုးပေးခဲ့တာကြောင့်စုစုပေါင်းကာကွယ်ဆေးအရေအတွက်1ဘီလီယံကျော်ထိုးပေးသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကစနေနေ့မှာပြောပါတယ်။မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်စီးပွားရေးထိခိုက်မှုပြန်လည်ကုစားရေးဆိုင်ရာကောင်စီတစ်ခုရဲ့ဥက္ကဋ္ဌအဖြစ်ဝန်ကြီးချုပ်ဟောင်းမူဟီဒင်းရစင်းကိုခန့်အပ်လိုက်တယ်လို့ဆူရဖွဲ့အတွင်းဝင်ချုပ်ကဒီကနေ့ပြောပါတယ်စီးပွားရေးဆိုင်ရာအကောင်းဆုံးရလတ်ထွက်ဖို့နဲ့ကာယောဂါဒန်တဲ့လူလူရဲ့ဘဝတွေကိုပြန်လည်ထူထောင်ရေးမဟာဗျူဟာတရက်ကိုဥဆောင်သွားဖို့ရာမူဟီဒင်းအပေါ်မှာယုံကြည်မှုရှိတဲ့အတွက်ဝန်ကြီးအဆင့်ရှိတဲ့ဒီယာရူးမှာခန့်အပ်ဖို့ဗိုလ်ဒူးနေမှာဆူရဖွဲ့ကသဘောတူခဲ့တာလို့မလေးရှားဆူရဖွဲ့အတွင်းဝင်ချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ
်ကူးစက်မြန်ကိုဗစ်မျိုးကွဲတဲ့ဒယ်လ်တာကြောင့်အမေရိကန်မှာဆေးရုံတက်ရတဲ့ဆယ်ကျော်သက်နဲ့ကလေး 50အထိမြင့်တက်လာတယ်လို့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဆိုလိုက်ပါတယ်။ American မှာ Delta မျိုးသစ်ကူးစက်မှုများလာတဲ့ဇွန်လကုန်ကနေပြီးခဲ့တဲ့လ August လလည်းအတွင်းအခုလိုပတ်စဉ်မြင့်တက်လာကနောက်ဆုံးမှာအနည်းဆုံးအဖြစ်ဒီရွယ်တွေတသိန်းမှာ50နီးပါးဆေးရုံတက်ခဲ့ရတယ်လို့မနေ့ကထုတ်ပြန်လိုက်ပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးမထိုးထားတဲ့ကြီးကောင်ပေါက်တွေမှာကာကွယ်ဆေးထိုးပြီးသားသူတွေထက်ပိုပြင်းပြင်းထန်ထန်ခံစားခဲ့ရပြီးဆယ်ဆအထိဆေးရုံပိုတက်ခဲ့ရတယ်လို့ဒီ CDC ထုတ်ပြန်ချက်မှာဆက်ဖော်ပြခဲ့ပါတယ်။အခုလိုအချိန်မှာ American ပြည်ရင်ကမ္ဘာမှာ COVID-19 ဒုတိယအများဆုံးဖြစ်တဲ့အိန္ဒိယမှာတော့ပြီးခဲ့တဲ့24နှစ်အတွင်းပိုးသစ်တွေ့သူ42,600 ကျော်ရှိခဲ့ပြီးသေဆုံးသူပေါင်းကလည်း330ရှိခဲ့ပါတယ်။အမေရိကန်မှာအခုချိန်ထိကူးစက်ခံရသူပေါင်းသန်း40နီးပါးနဲ့သေဆုံးသူပေါင်း635,000နီးပါးရှိလာချိန်မှာအိန္ဒိယမှာလည်းကူးစက်သူပေါင်း33သန်းနီးပါးနဲ့သေဆုံးသူပေါင်း44,000ကျော်ရှိလာနေတယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေးလာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့အိန္ဒိယမှာကိုဗစ်ဖြစ်သူနဲ့သေဆုံးရသူရေအတွက်ကအခုထုတ်ပြန်တာထက်လက်တွေမှာပိုများနိုင်တယ်လို့တော့ကျန်းမာရေးအရာရှိတွေကခန့်မှန်းထားပါတယ်။တကမ္ဘာလုံးမှာတော့ကိုဗစ်ပိုးတွေ့သူပေါင်းသန်း220နီးပါးအထိရှိလာပြီးသေဆုံးသူပေါင်းကလည်း 1.5 သန်းအထိရှိလာချိန်မှာကာကွယ်ဆေးအလုံးပေါင်းလည်းသန်း 9,400 အထိထိုးထားပြီလို့ Johns Hopkins Corona လေ့လာရေးဌာနကဆိုပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဖီရိုဇာဘတ် KI မှာသူရုံတကွေးရောဂါကြောင့်ရောဖျားနာတာကြောင့်ပါကလေးငယ်30ကျော်အပါအဝင်လူ50ထဲမှနေသေဆုံးခဲ့တယ်လို့ဆရာဝန်တွေကတောက်ကြနေမှာပြောပါတယ်။အဲ့ဒီချိန်ကကလင်းငယ်တွေကြားမှာချင်းနဲ့ဆက်နွယ်တဲ့ယောဂါတွေပြန့်နှံ့ဖြစ်ပေါ်နေတယ်လို့အပြင်းပြတာတွေလည်းရှိနေတာပါဖီရိုဇာဘတ်ခရိုင်ဆေးဘက်ဆိုင်ရာအရာရှိချုပ်ဒေါက်တာဒီနက်ကူမာပရီမီကမနေ့ကညနေအထိဆိုရင်လူ50သေဆုံးခဲ့ပါပြီအဲ့ဒီအထက်မှာတချို့ကသွေးလွန်တိုကွေးယောဂါခံစားခဲ့ရတယ်ဆိုတာဒီပြူထားပြီးတချို့ကတော့အပြင်းပြတာကြောင့်သေဆုံးခဲ့တာပါလို့ပြောပါတယ်ကျွတ်သားတွေအဆင့်အမြင့်တွေအပြင်းထန်နာကျင်ကြိုက်ခဲ့တဲ့ဝေဒနာခံစားရတဲ့သွေးလွန်တိုကွေးယောဂါဟာ AIDS ချင်းကြားကတည်းကကူးစက်တာပါAIDS ချင်းကြားဟာအပူပိုင်းဒေသကမြို့ကြီးတွေမှာပေါက်ဖွားလေးရှိပါတယ်။ဒုလွန်တိုကွေးယောဂါခံစားသူအများစုကယောဂါပျောက်ကင်းပြီးအသက်ပေးကလွတ်တက်ကြပြီမလဲ။နှစ်စဉ်ခံမှန်းကြီးလူပေါင်း2000လောက်ဒုလွန်တိုကွေးယောဂါကြောင့်သေဆုံးရပြီးအရင်အထက်ကအများပြားဟာယောဂါကိုခုခံနိုင်စွမ်းမရှိတဲ့ကလေးငယ်တွေဖြစ်ကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ထင်ရှားခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ September 4ရက်စနေနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA အစီအစဉ်တွေကိုည7:00နာရီအထိလိုင်းတို31 32 57နဲ့လိုင်းလက်မီတာ190တို့ကလည်းဖမ်းယူနိုင်လို့ရပါတယ်ရှင်။အမေရိကန်တွေဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေပြန်ထွက်သွားပြီးတဲ့နောက်အာဖဂန်မှာပြည်သူတွေဘလောက်ခက်ခဲခဲခဲရုန်းကန်နေရသလဲဆိုတာကိုမတင်ပြခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ပြောပြပါအောင်မယ်ရှင်။မြန်မာနိုင်ငံမှာ Federal နဲ့ Democracy စနစ်ခိုင်မာလာစေရေးတန်တိတ်ထံအခိုင်အမာနဲ့ဆောင်ရွက်နေတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဗဲအဖွဲ့အစည်းနဲ့မဆိုလက်တွဲပြီးတော့အာဏာရှင်စနစ်အားလုံးကိုဆန့်ကျင်တော်လှန်သွားမယ်လို့ September 3ရက်နေ့စွဲနဲ့အကြေညာချက်ထုတ်ပြန်ထားပါတယ်။ KNU Content Group အဖွဲ့ကလည်း2015ခုနှစ်ကချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူစာချုပ် NCA ပြတ်ပြဲသွားပြီလို့မှတ်ယူတဲ့အကြောင်းကြေညာပြီးတော့ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတယ်လို့ပြောကြားထားပါတယ်။အာဆီယံအလုံသမားအဖွဲ့တွေကလည်း NUG ကိုနိုင်ငံတကာအစိုးရတွေထောက်ခံလာအောင်ကြိုးစားနေပါတယ်။ဒီချိန်ထဲမှာပဲဆရာနာတိမ့်မှုဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံတွင်ဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်လူသားချင်းစာနာမှုအကူအညီပေးဖို့ခက်ခဲနေတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။အခုလိုတပတ်အတွင်းစုစည်းထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညွန့်ဦးတို့ကတင်ပြပါမယ်ရှင်။
မြန်မာနိုင်ငံတော်လက်နက်ကင်ပဋိပက္ခတွေနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးရေးလုပ်ငန်းတွေထိခိုက်နေတဲ့အပေါ်ကုလသမဂ္ဂကစိုးရိမ်နေပါတယ်။ဖေဖော်ဝါရီလတည်းရဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေရစွန့်ခွာရသူ2000လောက်ရှိနေပြီးတော့မုတ်တုံမိုးတဲထံမှုကြောင့်ဇူလိုင်လကတည်းကအရေးပေးတဲ့သူ3000ခွဲလောက်လဲအကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်။ Our team and our partners are making efforts to reach around 3 million people in need.
ကုလသမဂ္ဂနဲ့လက်တွဲဖက်အဖွဲ့အစည်းတွေဟာအရေးပေါ်အကူအညီတွေနဲ့ကပ်ရောဂါတုတ်ပြတ်ဆောင်ရွက်ရေးအပါအဝင်ကာကွယ်စောင့်ရှောက်မှုလိုအပ်နေသူ3000လောက်ကိုအကူအညီပေးနိုင်ဖို့ကြိုးပမ်းနေပါတယ်။
အကူအညီလိုအပ်နေသူတွေအကူအညီရနိုင်အောင်လို့သက်ဆိုင်သူတွေအားလုံးခွင့်ပြုဖို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေထပ်မံတိုက်တွန်းထားတယ်လို့လည်းကုလသမဂ္ဂတည်ငြိမ်မှုချုပ်ယုံတွဲဖက်ပြောခွင့်ရသူ Florissa Sotonino ကပို့ထိုးနေညွှန်ကုလသမဂ္ဂရုံချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာကွယ်ဆောင်ရှောက်မှုတွေနဲ့ကိုဗစ်ရောဂါကာကွယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံနှုန်းတွေနဲ့အညီမြင့်မြတ်တတလွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရဲရဲအဖွဲ့ ILO ကတော့မ မြန်မာနိုင်ငံမှာလက်ရှိပေါ်ပေါက်နေတဲ့ကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2023ခုနှစ်နေဝက်အတွင်းအလုတ်အကိုင်းနေ့သတ္တမနှစ်တန်းဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားတာပါအခုလိုအကျက်တဲပေါင်းစုံကြောင့်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ပြည်သူတွေအတွက်ကူညီရေးလုပ်ငန်းတွေထိခိုက်နေရတဲ့အတွက်လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဆွေးနွေးနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကလက်နက်နဲ့ဗန်းနာငွေကြေးအရထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်တွေအပေါ်မှာဗြိတိနိုင်ငံကပြစ်မှတ်ထားတဲ့ရေးယူတံခတ်မှုအသစ်ထပ်ပြီးတော့ချမှတ်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတည်စားရဲ့ပန်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်တယ်လို့ဗြိတိနိုင်ငံရဲ့ဝန်ကြီးဌာနရဲ့စက်တင်ဘာလ2ရက်နေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။စစ်တပ်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ရိုင်ဂျာရှင်းလင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဦးတည်စားကလက်နက်တွေဝယ်ယူပေးခဲ့တယ်လို့လည်းဗြိတိနိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဒါအပြင်လူခွင့်ချိုးဖောက်မှုတွေကိုဖြစ်ပေါ်စေတဲ့နေရာတွေမှာတုံးခဲ့တဲ့ဤပညာတွေရရှိရေးအတွက်လည်းဥတည်စားကဗန်နာငွေကြီးထောက်ပံ့ပေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်းဆောင်တွေပါဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တချို့ကိုပိတ်ဆို့တန်ခတ်မှုတွေဗြိတိန်ကချမှတ်ခဲ့ပြီးပါပြီ။အပြစ်မဲ့ရပ်သားပြည်သူတွေကိုတပ်ဖြတ်မှုမှာအသုံးပြုတဲ့လက်နက်တွေဝယ်ယူရေးစစ်တပ်ကဗန်နာငွေရောက်အောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲပေါ်နိုင်ငံတွေနဲ့ပေါင်းပြီးတော့တန်ခတ်အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ
်။တရုတ်နိုင်ငံအာရှရဲ့အထူးကိုယ်စားလှယ်ဆန်ကော့ရှင်ဟာကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုဩဂုတ်လ23ရက်နေ့ကနေ28ရက်နေ့အထိတွားရောက်ခဲ့တယ်လို့တရုတ်တန်ယုံကကြေညာပါတယ်။အဲ့ဒီခီးစဉ်မှာမြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ရှေ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့လည်းတရုတ်တန်ယုံရဲ့အင်္ဂါနေ့ကထုတ်ပြန်ချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါရယ်မြန်မာနိုင်ငံမှာလူမှုရေးအရာပြန်လည်တည်ငြိမ်အောင်ကြိုပမ်းမှုတွေနဲ့ဒီမိုကရေစီဖော်ဆောင်ရေးအမြန်ဆုံးပြန်လည်စတင်ဖို့ကြိုပမ်းမှုတွေကိုတရုတ်နိုင်ငံကအားပေးကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်ကြိုတင်ကြေညာထားခြင်းမရှိဘဲနဲ့တော်ရောက်ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိမရှိဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူးမြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကြက်အတဲမျိုးစုံနဲ့ရင်ဆိုင်နေရချိန်မှာပဲတရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တာပါမြန်မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းတဲ့လောက်ရအတွက်မြန်မာစစ်ကောင်းဆောင်တွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဖိအားပေးအရေးယူဖို့ကြိုးပမ်းမှုတွေကိုတော့တရုတ်နဲ့ရုရှားနိုင်ငံတို့ကကန့်ကွက်ထားကြတာဖြစ်ပါတယ
် ASEAN Plus 6 Regional Social Dialogue ဆိုတဲ့ online အစည်းအဝေးတစ်ရပ်ကိုတနင်္လာနေ့ကကျင်းပခဲ့တာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အာဆီယံနိုင်ငံကိုယ်စားလှယ်တွေအပြင်ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုသမာသမဂ္ဂတွေလွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ကြပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့အလုသမာသမဂ္ဂတွေနဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်တချို့က NUG ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။မြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာအလုသမာအဖွဲ့ချုပ် ILO ကသူ့ရဲ့19ချိန်မြောက်အစည်းအဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်မှာပဲအာဆီယံလူ့သမားသမဂ္ဂတွေကလည်းဒီကိစ္စကိုကောင်းထည်ဖော်ဖို့ကြိုးပမ်းလာတာဖြစ်တယ်လို့ NUG ကိုဝိုင်းပြီးတော့ထောက်ခံကြဖို့ဆိုတဲ့အချက်ကိုလည်းအဓိကကိစ္စတရားဖြစ်နေရှင်းလင်းတင်လာကြပါရယ်အစည်းအဝေးပြီးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အကြောင်းထည့်တွင်ဖော်ပြပါရယ်ကမ္ဘာလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် ITUC ရဲ့အထူးထူးအတွင်းမှူး Miss Sharon Baru ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံကြဖို့ဒီ August လ29ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံကိုအလုံးစုံစီးပွားပိတ်ဆို့နိုင်ရေးဆွေးနွေးကြတဲ့ online စီးပွားမှာပြောပါရယ်စက်တင်ဘာလလယ်မှာကျင်းပမယ့်ကုလသမဂ္ဂအထူးညီလာခံမှာတော့ NUG အစိုးရကိုအတိအမှတ်ပြုလက်ခံပေးဖို့အလို့သမားသမဂ္ဂအဖွဲ့စည်းတွေကတဆင့်ကြိုးပမ်းသွားမယ်လို့လည်းကမ္ဘာလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် ITUC ကပြောဆိုပါရယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဘုံကွဲတာ၊လုတ်ကြံတက်ဖြတ်တာနဲ့စန့်ကျင်ကောက်ွက်တာတွေအပြင်လက်နက်ကင်တိုက်ခတ်မှုတွေလည်းဆက်လက်ပေါ်ပေါက်နေပါတယ်။စစ်တပ်ကရွာတွေထဲအထိဆင်းပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်နေတာကြောင့်ရွာလုံးကျွတ်နေရာဆွန့်ခွာထွက်ပြေးနေရတာတွေလည်းရှိနေပါတယ်။စစ်တပ်ကအာဏာသိမ်းယူလိုက်ပြီး9လကျော်တဲ့ရောက်လာချိန်မှာဒေသခံကောက်ွက်ရေးအဖွဲ့တွေနဲ့စစ်တပ်ကြားနေရာအတော်များများမှာတိုက်ပွဲတွေဆက်ရှိနေပါတယ်။ဒီချဖြစ်တဲ့ခုမှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးအဖြစ်ခရယ်စည်ရေးသဘောတူစာချုပ် NCA ပြက်ပြယ်သွားပြီလို့မှတ်ယူကြောင်း KNU Concern Group ကစက်တင်ဘာ2ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။ KNU ကောင်းဆောင်ဟောင်းတချို့နဲ့ဖွဲ့စည်းပြီးတော့ကရင်အရေးဆောင်ရွက်နေတဲ့ KNU Concern Group ကို2019ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒီထဲမှာကရင်အမျိုးသားအစည်းအရုံး KNU ရဲ့ဒူအိုကတာဟောင်းနော်ဇီဖိုရာစိန်အပါအဝင် KNU အကြီးတန်းကောင်းဆောင်တွေပါပါတယ် CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရွေးချယ်တဲ့တာရင်နာလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့တွေရဲ့တော်လိုင်းရေးညီမချက်ထပ်တူကြတာကြောင့် NUG ကိုထောက်ခံကြိုဆိုပြီးအုပ်ချုပ်ရေး CA နိုင်ငံရေးနဲ့တပ်တမရေးလှုပ်ရှားမှုတွေကိုပံ့ပိုးဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်တိုင်းရင်းသားဒေသတွေမှာထိုးစစ်တွေပိုလုပ်လာတဲ့အတွက်လဲစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတညီတညွတ်တဲ့ကူညီပံ့ပိုးပြီးຫນွေဦးတော်လိုင်းရဲ့တိုက်ပွဲဝင်ကြဖို့လဲအဲ့ဒီကြေညာချက်မှာတိုက်တွန်းပြောဆိုထားပါတယ
်။နန်းလောင်နဲ့ကိုသားညဦးတို့တင်ဆက်ခဲ့တာပါရှင်။ COVID ကာကွယ်ရေးအတွက်အရေးကြီးတဲ့နှာခေါင်းဆီးအကြောင်းကိုလည်းပြောပြပါရစေအောင်ရှင်။
ပိတ်သားနှာခေါင်းဆီးဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရိုရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှာခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်။နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါ။နှာခေါင်းဆီးကမြစ်ပတ်နေလားပြက်နေလားကြည့်ပါ။နှာခေါင်းနဲ့မေးစီကိုလုံအောင်တက်ပါ။နှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်တေချာတက်ပါ။နှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်စိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှာခေါင်းဆီးအရှိကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်စီပါအောင်ဒီနှာခေါင်းဆီးကိုပြန်တုံးရမယ်ဆိုရင်တန်ရှင်းနဲ့ပြန်သုံးအိတ်တစ်ခုရဲ့မှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းကြီးစူးစမ်းရပဲဂင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချိပါအောင်ပြန်သုံးမဲ့နှာခေါင်းကြီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းကြီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းကြီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချက်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်။နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့။ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းစက်သုံးရပါမယ်။လူအချင်းချင်းကြားအနည်းဆုံး3မိခွာနေလက်ကိုတေချာခဏခဏဆီးပြီးတော့မျက်နှာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
် VOA မြန်မာပိုင်းအစီအစဉ်တွေကိုရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီအာဖဂန်နစ္စတန်နိုင်ငံကပြည်သူတွေရဲ့အခက်အခဲတွေကိုလည်းတင်ပြပေးပါအောင်မယ်အခုတာလီဘန်တွေထိန်းချုပ်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာဘဏ်လုပ်ငန်းတွေပြက်စီးပွားရေးဖျို့ဖျက်ဖြစ်နေတာနဲ့အတူကုန်စည်နှုန်းတွေတက်ပြီးတော့ဘဏ်ထဲကငွေတွေထုတ်မရလို့အာဖဂန်ပြည်သူတွေရဲ့ဘဝတွေအတော်လေးခက်ခဲကြက်တဲနေကြပါတယ်ဒီလိုအခြေအနေမှာပြည်သူတွေနေ့စဉ်ဘဝကိုဘယ်လိုဖျက်သန်းနေရသလဲဆိုတာကို Writers သတင်းတပုတ်ကိုအခြေခံပြီးတော့မတ်အေးတနာကျော်ကတင်ပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကပစ္စည်းအတူအစားတွေရောင်းတဲ့ဈေးလေးတစ်ခုမှာတော့လူတွေသူတို့ရဲ့ကိုယ်ပိုင်ပစ္စည်းတွေအသေးစားလျှက်စစ်ပစ္စည်းတွေအိမ်သုံးပစ္စည်းတွေနဲ့တခြားတူတူထထပစ္စည်းလေးတွေကိုခင်းချင်းပြီးတော့ရောင်းချနေကြတာပါ။ဒါမဲ့ဒီမှာပြဿနာကဒီဈေးမှာရောင်းတဲ့သူတွေနဲ့ပဲပြည့်နေပြီးတော့ဝယ်ရတဲ့သူမရှိသလောက်ဖြစ်ပါတယ
်။ Corobor de Gavasiata Pesha Semito Lobo Bae Bae Xara Khubut Corobor
Taliban ni Malagino ga ဆိုရင်အဲ့ဒီတုန်းကအစိုးရကိုမကျေနပ်လာပြီမဲ့လေ။ဈေးမှာရောင်းဝယ်ကောင်းသေးတယ်လေ။ဒါပေမဲ့အခုဖြစ်နေတာကရောင်းစရာပစ္စည်းကပုံနေတယ်။လုံးဝကိုအရောင်းဝယ်မဖြစ်တာ။ဒီကလေးရပိုင်းကတော့နည်းနည်းလေးပြန်ပြီးတော့ရောင်းလာရတယ်။အဲ့ဒီလေစိတ်မှအတေခံဘုံခွဲတက်ခိုက်တာဖြစ်ပြီးကလေးကဈေးကလုံးဝရောင်းမရတော့တာပါ
။ဈေးရောက်မကောင်းလို့ရောင်းတဲ့သူတွေလည်းညှင်းနေကြပါလေ
။ဘယ်ခါတော့မာဒမ်အစဝဇတ်ဖီလီနဟန်ဂျူရတ်ဘမီဒဟတ်စ်ဝဇတ်မိုလီဘောဇော
။နိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထားကိုဘယ်သူမှမကြိုက်ကြပါဘူး။ဒါကြောင့်စီးပွားရေးနဲ့အယောင်းဝယ်မကောင်းမှုဖြစ်နေပါလေ
။ဒါကအာဖဂန်နိုင်ငံမှာနိုင်ငံသားတပ်ဖွဲ့တွေတစိုးတစီးမှမရှိဘဲကဘူးမြို့တော်အစအစရာရာကိုဖါကိုစပြီးတော့ရက်တည်တဲ့အစောပိုင်းရက်တွေမှာကြုံနေရတဲ့အခြေအနေဖြစ်ပါတယ်။ဈေးတွေမှာကုန်ပစ္စည်းဈေးတွေကတက်။ဘဏ်တွေမှာလည်းပတ်စံထုတ်ဖို့တန်းစီနေလိုက်ကြတာလိုင်းနဲ့အရှိကြီးတွေ့ရမှာဖြစ်ပြီးဒါကတော့တာလီဘန်တွေရဲ့စစ်ရေးအောင်နိုင်မှုနောက်မှာအာဖဂန်ပြည်သူတွေကြုံနေရတဲ့စိုးရိမ်တောကတွေကိုမိမောင်းထုတ်ပြနေပါတယ်။တာလီဘန်တွေအတွက်ကြပြန်တော့လေအာဖဂန်အများပြားကြုံရတဲ့စီးပွားရေးပုံပြီးတော့ကြက်တဲလာမှုကသူတို့အစိုးရတဲ့အရေးတကြီးဖြေရှင်းရမယ်စိန်ခေါ်မှုဖြစ်ပါတယ်။ ငွေတံမိုးကလည်းကြငွေဖောင်းဖောက်မှုကလည်းမြဲမြဲဆန်ဆန်မြင့်မားလာလို့လူရည်3ပုံ2ပုံကျော်မှာလူတစ်ယောက်ဝင်ငွေ2ဒေါ်လာတောင်မပြေးတဲ့အာဖဂန်နိုင်ငံအတွက်ပို့ပြီးတော့အဖြစ်ဆိုးစေပါတယ်။စားသောက်ကုန်နဲ့အခြေခံလိုအပ်တဲ့ပစ္စည်းတွေအများစုကိုတော့နိုင်ငံသားကမှယူတင်သွင်းရတဲ့အာဖဂန်နိုင်ငံရဲ့ငွေသားအခြေခံစည်းဝေးရေးကအခုဆိုရင်နိုင်ငံတကာရဲ့အကူအညီအဖြစ်ဝင်ခဲ့တဲ့ဒေါ်လာတန်းထောင်ပေါင်းများစွာလဲမရတော့တာမလို့အာဖဂန်ငွေကြေးတန်ဖိုးအပေါ်မှာကြားရောက်လာတဲ့ရိုက်ခတ်မှုကတိတ်ကိုပြင်းတာပါ။ဒီလိုဆိုးရွားတဲ့အပြောင်းလဲကိုငွေလဲလဲလုပ်ငန်းလုပ်တဲ့သူတွေအတိအဆုံးဖြစ်ပါတယ
်။ကိုရိုနာပိတ်ထားမယ်ဆိုရင်တနင်္ဂနွေလုံးပြဿနာတက်မှာပဲ။ဒီမှာအလုပ်လုပ်တဲ့သူတွေလည်းနေတိုင်းဝင်ငွေမရှိဘူးဖြစ်နေမယ်။ငွေစည်းကလည်းပထမတစ်ရက်ဒေါ်လာ81အာဖဂန်နစ်ဖြစ်လိုက်နောက်တစ်ရက်ဒေါ်လာ93အာဖဂန်နစ်ဖြစ်လိုက်နဲ့
။အာဖဂန်နစ္စတန်နိုင်ငံနေဆဲနေနေတဲ့ပါကစ္စတန်နိုင်ငံပက်ရှဝါမြို့မှာဆိုရင်ငွေကြေးအယောင်းွယ်လို့သူတော်တော်များများအာဖဂန်နီငွေကြေးကိုမယူကြတော့ပါဘူး။ငွေကြေးအတက်ကျမြန်လို့ငွေကြေးတန်ဖိုးမှန်မှန်ကန်ကန်ဖြစ်နိုင်ဖို့အတွက်မလွယ်တာကြောင့်ပါ။ကပူးမြို့တော်မှာဆိုရင်တော့မှဘန်တော်တော်များများကပိတ်ထားစေဖြစ်ပြီးတော့ငွေကြေးကအပြစ်မှလဲပတ်နေတဲ့ငွေသားဘလောက်ရှားပါလဲဆိုတာပေါ်မှာအများကြီးမူတည်နေပါတယ်။ဒေါ်လာငွေနဲ့လဲလှယ်နှုန်းမှာအာဖဂန်ငွေကြေးကျလို့အခြေခံစားတောက်ကုန်အများပြားနေစဉ်ဈေးတက်နေပြီးတော့ဝင်ငွေတော့မရကြတဲ့သူတွေကိုပို့ပြီးတော့ကြက်တဲစီတဲ့အချိန်မှာစူးစောင်းထားတဲ့ငွေကိုထုတ်သုံးဖို့ကြတော့လေဘန်တွေလည်းပိတ်ထားတာမလို့အဲ့ငွေလည်းသုံးလို့မရဖြစ်နေပါ
တ
ယ်။ငွေနဲ့နှစ်ပတ်လောက်ကဈေးရောင်းလို့ကောင်းနေပါသေးတယ်။လူတွေလည်းဝယ်နေကြသေးတယ်။အခုတော့အခြေအနေကမကောင်းတော့ပါဘူး။လူတွေလည်းဘန်ထဲမှာငွေတွေပိတ်မိနေပြီးဘယ်သူမှဝယ်စရာချမ်းစရာလက်ထဲမှာပတ်ဆက်မရှိကြတော့ပါဘူး
။အခုဆိုရင်ဂျုံမုတ်50ကီလိုဂရမ်တစ်ထုပ်ကို2100အာဖဂန်နီပေးရပြီးတော့ဒါကကပူးမြို့တော်တာလီဘန်တွေလက်ထက်မကြခင်ဈေးကနေပြီးတော့30ရာခိုင်နှုန်းဈေးတက်သွားတာဖြစ်တယ်လို့ကပူးကဂုံတွေတွေကပြောပါတယ်။တခြားအခြေခံစားတောက်ကုန်တွေဖြစ်တဲ့စားသုံးစီတို့ဆန်တို့လည်းအလားတူဈေးတက်ကုန်ပါတယ်။ဟင်းနေဟဲ့ရဲ့ဈေးတွေက50ရာခိုင်နှုန်းအထိဈေးတက်ကုန်ပြီးတော့ဓာတ်ဆီဈေးကတော့85ရာခိုင်နှုန်းအထိတက်ပါ
တယ်။ခရီးဒါနာမီချာဘဘမာဒူကလွန်ဂျန်ဒေါဂျန်ဂျောလတ်စ်ခ်ဆိုဒီကီ
ဈေးတွေကလည်းတက်လိုက်တာဘာမှကိုဝယ်လို့မရဘူး။ဗန်တွေကလည်းပိတ်ဈေးရောင်းဝယ်တွေမကောင်းတော့လူတွေမှာစီးပွားရေးကအကြီးကြီးပြဿနာတက်နေတယ်။အလုပ်တွေလည်းရှာလို့မရဘူးမှဘာမှကိုမဝယ်နိုင်တာ
။နိုင်ငံရဲ့စီးပွားရေးရန်နေရာကြီးပြန်ပြော့လဲပန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ကပူးကိုတာလီဘန်တို့ထိန်းချုပ်လိုက်ခြင်းချင်းပိတ်သွားခဲ့တဲ့ဗန်တွေပြန်ဖွင့်ဖို့အတွက်အမိန့်ထုတ်ထားပါရည်။ဒါမဲ့သတင်းတစ်ပတ်ကိုငွေဘယ်လောက်ပဲထုတ်ခွင့်ရှိတယ်ဆိုတဲ့သတ်မှတ်ချက်တင်းတင်းကြပ်ကြပ်ချထားသလိုငွေထုတ်ချင်တဲ့သူတွေလည်းနိုင်ပောင်းများစွာတန်းစီကြရတာပါဒီလိုမျိုးနိုင်ငံရဲ့ဖျော်ပြဲဈေးကွက်ကိုပြန်ပြော့ထိန်းချုပ်ဖို့အစိုးရအသည့်ဖွဲ့စည်းခန့်အပ်လိုက်ပြီဆိုတာနဲ့ပြဿနာတွေတက်တာသွားမယ်လို့တာလီဘန်အရာရှိတွေကပြောပါတယ်ပြီးတော့နိုင်ငံတကာအနေနဲ့လည်းသူတို့နဲ့စီးပွားရေးဆက်ဆံမှုကိုဆက်ပြီးတော့ထားရှိဖို့ပန်ကြားထားပေမယ့်တကယ်တော့နိုင်ငံရဲ့အခြေခံဤစနစ်ပြဿနာကအောက်ထက်မှခိုင်ခိုင်မာမာအမြင့်တွင်နေတာပါကပူးမျိုးတော်မှာရောနိုင်ငံအရှိချမ်းကဂျလလဘတ်မျိုးတော်မှာရောအာဖဂန်နီပတ်စံတန်ဖိုးကအခုလက်တလောမှာဒေါ်လာကို93ကနေ95အာဖဂန်နီလောက်ရှိပြီးတော့ကပူးမြို့တော်တာလီဘန်လက်ထက်မကြခင်ကဆိုရင်ဒေါ်လာကို80အာဖဂန်နီလောက်ပဲရှိပါတယ်။ဒါမဲ့ဒီနှုန်းထားကပြောပဲရှိပြီးတော့တကယ်တမ်းငွေကြေးရောင်းဝယ်မှုကမရှိသလောက်ပါ။အာဖဂန်စတန်နိုင်ငံကတရားမဝင်မူရစေဘွားရောင်းချမှုကလည်းနိုင်ငံကိုဝင်ငွေရှာပေးတဲ့နိုင်ငံသားပို့ကုန်ဘာမှလောက်လောက်လာလာမရှိပါဘူး။နိုင်ငံစီးပွားရေးရဲ့43ရာခိုင်နှုန်းတန်ဖိုးနီးပါးရှိတဲ့နိုင်ငံသားကူညီထောက်ပံ့မှုကလည်းနေချင်းညာချင်းပျောက်သွားခဲ့ပါတယ်။နိုင်ငံသားရန်ငွေဒေါ်လာတန်900ကျော်ကလည်းနိုင်ငံပြင်ပမှာရောက်နေတာမလို့တာလီဘန်တွေရဲ့မွေးကင်းစာအစိုးရအနေနဲ့လက်လန်းမမီဘူးဖြစ်နေပါသေးတယ်။သူတို့ကလည်းနိုင်ငံတကာရဲ့အသိမှတ်ပြုမှုကိုရောက်ဝင်နေတဲ့တာအစိုးရတရက်ကိုတရားဝင်မခန့်အပ်ရသေးတဲ့အနေအထားမှာပဲရှိနေပါသေးရှင်။
မယိဒနာကြောတင်ပြခဲ့တာပါရှင် VOA ကအခုလိုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်း website အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
ဒီ American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOE မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fa p PFE နဲ့ Nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကနေစက်တင်ဘာလ4ရက်စနေနေ့ညဘက်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဆက်ရနာတိုင်အုပ်ချုပ်တဲ့ February လတည်းကစလို့ CDM လို့ပြီးတော့ထွက်ပြေးကြတဲ့စစ်တပ်ရဲ့ရဲတပ်ဖွဲ့ဝင်2000ကျော်ရှိသွားတဲ့အပေါ်အမေရိကန်အငြိမ်းစားဒူဘိုမူဂျီတယောက်နဲ့အမြင်ကိုမေးမြန်းထားတဲ့မေးမြန်းခန်းကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။အခုအရင်ကတော့ဒီမြန်မာနိုင်ငံထဲကလူခွင့်ရေးအခြေအနေတွေကိုတင်ပြနေတဲ့ဒုအတန်အစီအစဉ်ကိုနှားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်သတိတိုင်းအတွင်းမှာလူ40ကျော်ကိုစစ်တပ်ကစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကတော့ဒီလို့ရဟာဆေးရစွေးမှုကျူးလွန်ရာရောက်တယ်လို့အဆိုပြုထားပါတယ်ဒို့အတန်ကကျူးလွန်ခံရသူမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဒီမှာယောက်ျားရောမောင်ရောမိုင်ရောအဲ့ဒီနေရာပဲဖုံးနေသတင်းတက်လာလို့အဲ့ဒါအမေတစ်ဖွဲ့သားလုံးပါသွားတယ်လို့အဲ့ဒါဒီမှာတိလဲရတာ
တော်ထဲမှာဆစ်ဆောင်ရင်သူ့အမျိုးသားအပါအဝင်မိသားစုဝင်၃ဦးဆုံးရှုံးခဲ့ရတယ်ဒေါ်မြင့်မြင့်ကပြောပြတာပါဇူလိုင်လ26ရက်နေ့ကကြောင်ပေါအရှိရွာအနီးတော်ထဲမှာအမျိုးသား12ဦးကိုအစူလိုက်အသက်ခံရမှုမှာဒေါ်မြင့်မြင့်ရဲ့အမျိုးသားမောင်နဲ့မတ်ဖြစ်သူတို့ပါသွားခဲ့ပါတယ
်အကုန်ဆောင်ပုံးနေကြတာရှင်တဲကိုမနေရကြဘူးရှင်ဒီမလောက်မှဆိုးလို့ဆိုပြီးတော့အဲသမီးအဖတော့ဆိုပြီးညီကတော့လာနေပေါ်မလာသူတို့တည်းလည်းဘာဒရာတခုမှလည်းမရခဲ့ဘူးရှင်ရောင်မလေးရောင်မနွားလှန်ရင်လည်းသူတို့ကတဲ့ဘက်ကိုသွားကြည့်လိုက်တာလေသွားကြည့်လိုက်တော့ကျတော့အဲ့မှာအဲ့လိုမျိုးပေါ့သူပြောစကားအရာပေါ့လေကျမတို့လူတွေကညီမကြီးခန်းသွားပြီပေါ့အဲ့လိုမျိုးနဲ့ပဲကျမတို့ကသူတို့ပါသွားရင်လည်းပဲတိလိုက်ရတာအတိအကျပါမှမတိလိုက်ရဘူးရှင
်ဖန်စီခံထားရတယ်လို့တည်ထားတာဖြစ်ပြီးအသက်ခံရလောက်တဲ့အခြေအပြစ်မလုပ်ထားတာကြောင့်ပြန်လွတ်မယ်လို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်း၅ရက်အကြာမှာအစူလာအသက်ခံရတဲ့ရုပ်အလောင်းတွေထဲမှာသူမိသားစုဝင်တွေပါနေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။တနီးယာစကိုင်းတိုင်းဒေသကြီးမြို့တော်မုံရွာနဲ့30မိုင်လောက်အကွာရင်းမပင်ခရိုင်မှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။ဆက်အနာပင်ပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်ဖျော်ခွင်းမှုတွေဖိနှိပ်မှုတွေကြောင့်ဧပြီလဒုတိယဘက်လမှာလက်နက်ကင်တော်လန်ရေးကိုရွေးချယ်ခဲ့ပါတယ်။မေလ10ရက်နေ့မှာတော့ကဏီမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းလိုက်ပြီးစက်ကောင်စီရဲ့တပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲတွေပြင်းထန်လာပါတယ်။ဒီလိုတိုက်ပွဲဖြစ်နေတဲ့နေရာမှာတေဆုံးသူထိခိုက်ဒဏ်ရာရသူတွေရှိသလိုအစူလာအသက်ခံရတဲ့သူတွေကလည်းအယောက်40ကျော်ရှိနေပါပြီ။ဒို့အတန်နဲ့စကားပြောပြခဲ့တဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကတော့အစူလာအပြုံလိုက်အသက်ခံရမှုတစ်ခုအပြီးငြင်းမြုပ်ထားတဲ့အလောင်းတွေပြန်လည်ကျူးဖော်ရမှာပါဝင်ခဲ့ပါတယ
်။ဟိုတိုက်ပွဲပြင်းထန်ဖြစ်ခဲ့တဲ့နေရာမှာတွားကြည့်တော့ဒီလိုရာပြင်းထဲမှာမြေမြုပ်ထားတဲ့မြေတွေကဗျာပုံမှန်မောက်နေဖူထားတဲ့ရာတွေလိုမျိုးပေါ်ကြည့်တော့လေသူတွေတွေ့ရတယ်ချင်းရတော့၅ချင်းလောက်မှာတချင်းကိုလူ၄ရောက်ထဲတာသူဟာကျော်တချို့ချင်းကြီးကျော်မိုင်းနေထောင်ထားရတယ်အဲကျော်ကျွန်တော်တို့လည်းပေါ်ရလို့အဲလိုတနန်းနေဟောဌာနဲ့ကုတ်ထားတယ်ကျော်အဲလိုတော့တွေ့ရတယ်ဟောတနန်းနေပြတာရောဓာတ်နဲ့ထိုးပြတတ်တာရောဟိုလေကနေမှလေဒီပြတတ်တာရောအလုပ်တွေ့ရတယ
်ဇူလိုင်လ26ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး PDF အဖွဲ့ဝင်5ဦးပျောက်ဆုံးသွားတာကြောင့်ဇူလိုင်လ29ရက်နေ့မှာစစ်ဖြစ်ပွားတဲ့နေရာကိုတွားရောက်ရှာဖွေတဲ့အခါသူတို့အဖွဲ့ဝင်5ဦးအပြင်တခြားအလောင်း9လောင်းကိုပါချက်မှန်တွေ့ရှိခဲ့တာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းAAPP ကဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစီရင်ခံစာတစောင်ထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရဇူလိုင်လ3ရက်နေ့မှာရွာသာအုပ်စုရှစ်ခိုးတက်ကြီးရွာအနီးမှာပထမအကြိမ်အလောင်း4လောင်းဒုတိယအကြိမ်အနေနဲ့ဇူလိုင်လ17ရက်နေ့နဲ့22ရက်နေ့မှာ ရင်းကျေးရွာအနီးမှာရုပ်ပြက်ဆင်ပြက်ဖြစ်နေတဲ့အလောင်း16လောင်းတတိယအကြိမ်အနေနဲ့ဇူလိုင်လ29ရက်နေ့မှာဇီးပင်တင်ကျွေးရွာမှာအလောင်း12လောင်းနဲ့သတုထားအကြိမ်ကိုတော့ဇူလိုင်လ31ရက်နေ့မှာတောင်ပေါက်ကျေးရွာအနီးအလောင်း17လောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်ဇီးပင်တွင်ကျွေးရွာမှာကျွေးရတဲ့အလောင်းတွေဟာမြေမြုပ်ချတာရှိသလိုသစ်ပင်မှာချိတ်ဆွဲထားတာနဲ့မြေပြင်ပေါ်လဲကျတည်ဆုံနေရလဲပါတယ်လို့ AAPP ကအစိုးရငန်းစာမှာဖော်ပြထားပါတယ်။တပ်ဖြတ်ခံထားရတဲ့အလောင်းတွေမှာပြင်းပြင်းထန်ထန်နှိမ့်ဆက်ညှဉ်းပန်းခံထားရတဲ့လက္ခဏာတွေတွေ့ရှိရပြီးလက်ပင်းနဲ့မျက်နှာကိုလှီးပြီးနှိမ့်ဆက်ညှဉ်းပန်းထားတာတွေ၊တနက်နဲ့တစ်ပစ်ခတ်ထားတာတွေ၊ဓာတ်ဆီလောင်းမီးရှို့ထားတာတွေကိုတွေ့ရတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီလိုအစူလာအသက်ခံရတဲ့49ဦးထဲမှာလက်နက်ကင်တော်လန်ရေးလုံနေသူတွေမဟုတ်တဲ့တမန်အရက်သားဖြစ်သူတွေအများစုပါဝင်ပါတယ်။တေဆုံးသူတွေမှာအသက်18နှစ်အောက်လူငယ်ပါတယ်လို့မတန်ဆွမ်းသူလည်းပါဝင်ပါတယ်။ဒေါ်ဖြူဖြူကတော့အစူလာအသက်ခံရတဲ့အထဲမှာပါတဲ့သူမမောင်ကတောင်ရလုပ်ငန်းလုပ်ကင်နေသူဖြစ်ပြီး PDF နဲ့အဆက်အသွယ်မရှိဘူးလို့ဆိုပါတယ်
။အဲ့နေရာတော့အဖွဲလိုက်ပြီးနေပြီးတော့မိန်းမလေးကိုတော့လော့ပဲမိန်းမလေးရောမိရအောင်။သူတို့မိရဲ့ကုန်းမနိုင်ငံမိနဲ့တွင်ကိုပြေးဆိုလို့မအကုန်လုံးပြေးကြရ။အမိနဲ့ကောငါမိနဲ့အတွင်းကိုစင်ပြေမပြေပြက်တတ်မှာမင်းတို့လင်းနေပါရင်လည်းတရက်နှကုံနာတဲ့ထားတော့လို့အဲ့လိုပြောပြီးတော့မှလို့သူကမိရဲ့လူတွေကပြန်လာတော့ပြောတာ
မိသားစုဝင်ဆုံရှုံသားတဲ့သူတွေကတော့အခုလိုပြုတ်လောက်တာစက်ကောက်စီရဲ့လက်ချက်လို့ဆွဆွဲကြပါတယ
်ခင်ဖြစ်တာလေကျွန်တော်တို့ကအော့ဖန်နာလေးနေတယ်အိုင်နာလေးမှာသူအဖွဲလို့အိုင်နာလေးမှာဖမ်းမိသွားတာကိုသူတွေထက်ထက်အပြီးရတယ်ကျတဲ့တစ်ဆယ်လုံးအိုင်နာလေးမှလာပြီးမှကိုယ့်ရဲ့ဒီလိုက်ညှင်းညံ့ပြီးတော့ဖမ်းပြီးတော့လည်းအင်းဖောင်းချုပ်ပြီးအိုင်နာလေးအင်းဖောင်းနေတော့မှာတဲ့
။ကနီအစူလာအသက်ခံရမှုတစ်ခုမှာအသက်ဆုံးရှုံးသွားသူတဦးရဲ့အကိုကပြောပြတာပါ။စစ်ချက်ကတချို့ရွာတွေတဲ့ဝင်စီးရဲ့အချိန်တွေနဲ့တောထဲရှာဖွေဖမ်းစီးရဲ့အချိန်တွေမှာတော့ယူနီဖောင်းတွေမဝတ်ချပဲအရဝတ်နဲ့တောင်းင်းရှာဖွေတာမျိုးလဲလုပ်ကြတယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖြေရှင်းချက်မထုတ်ပြန်သေးပါဘူး။သတင်းမီဒီယာတွေကစစ်ကောင်စီရဲ့သတင်းနဲ့ပြန်ကြားရေးစီကိုစာပို့မေးမြန်းတာဖုန်းနဲ့ဆက်သွယ်တာတွေပြုလုပ်ပေမဲ့စစ်ကောင်စီကတုံ့ပြန်တာမရှိသေးဘူးလို့အေယာဝတီသတင်းဌာနကဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ဦးကျော်မိုးချွန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်စီကိုကနီမာလူ40ကျော်အစုလိုက်အသက်ခံရတာနဲ့ပတ်သက်ပြီးဩဂတ်စ်လ3ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။သူကအမျိုးသားညီညွတ်ရေးအစိုးရဘက်ကရည်တည်ကြောင်းပြောဆိုထားသူဖြစ်ပါတယ်။အဲ့ဒီစာမှာကိုပြည်သူကိုပြန်တက်နေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကလက်နက်တင်ပို့တာပိတ်ပင်ဖို့နဲ့လူသားချင်းစာနာတဲ့အနေနဲ့အချိန်နှောင်းကြခင်နိုင်ငံတကာကချက်ချင်းကြားဝင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ဒါဟာစစ်တပ်ကဆက်ရဇဝတ်မှုကျူးလွန်တာဖြစ်တယ်လို့လည်းဦးကျော်မိုးချွန်းကပြောထားပါတယ်။ဂျနီဗာသဘောတူစာချုပ်၄ဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုကာကွယ်ခြင်းဆိုင်ရာသဘောတူစာချုပ်အပိုင်32အရာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်စေနိုင်တဲ့အရာတွေကိုကြားမြစ်ထားပါတယ်။တပ်ဖြတ်ခြင်း၊ညှဉ်းပန်းနှိပ်စက်ခြင်း၊ရိုက်နှက်အပြစ်ပေးခြင်း၊စေပညာသို့မဟုတ်သိပ္ပံပညာအတွက်အသုံးချခြင်းတွေကိုအရက်သားပြည်သူတွေကိုသာမကစစ်ဘက်ဆိုင်ရာအေဂျင့်တွေကတော့ပြုလုပ်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားပါတယ်။အစုလိုက်အသက်ခံရမှုကမြန်မာနိုင်ငံမှာများစွာကြုံတွေ့ခဲ့ပြီး2018ခုနှစ်တုန်းကလည်းချက်ခိုင်းပြည်နယ်အင်းဒင်းရွာမှာရိုဟင်ဂျာ10ဦးကိုအစုလိုက်အပြုံလိုက်တေဆုံးရတွေ့ရှိမှုကနိုင်ငံတကာအထူးလူသိများပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ရွာသားတွေကတော့တရားမျှတမှုလိုချင်နေကြပါတယ်
။ကျွန်တော်တို့ဟိုစုမှာက3ရွာရှိတဲ့ရင်းရဲ့ကုန်းသားအကြောင်းတွေကလည်းဆိုပြီး3ရွာရှိတဲ့အိမ်ဆောင်စုတိုင်းကတောထဲမှာရေထွက်နေရတာ။တောထဲမှာရေထွက်နေကြတဲ့ခါကျတော့အဲ့မဲ့သူတို့ကကျွန်တော်တို့ထင်တယ်လို့မဟုတ်ခွင့်နဲ့တောတွေတဲ့အထိလိုက်ပြပြည့်တဲ့ခါကျတော့အဲ့မယ်ကိုလုံးတော်ထဲမှာရှိတဲ့သူတို့ယောက်ျားလေးပါညာမလို့များမီဒီယာဆိုတဲ့သဘောမျိုးနဲ့ကိုလုံးလိုက်သတ်ဖြတ်တာဆိုတော့အဲ့မယ်စစချင်းတွေ့တဲ့တော်တိုင်းအရင်ပြောရင်တော်တိုင်းပေါ့ဗျာရင်တော်တိုင်းကလူတွေတော်တော်မှားသွားတာပေါ့
ချင်းရအုပ်ချုပ်ရေးမူဟောင်းတူကပြောတာပါဒေသခံရွာသားအများစုကတော့လုံခြုံရေးစိတ်မချရလို့သူတို့နေအိမ်တွေကိုပြန်မနေနိုင်သေးပါဘူးဒေသခံတဦးကတော့ခုခံတိုက်ခိုက်ဖို့ပဲရွေးစရာရှိတော့တယ်လို့ဒိုးအတန်ကိုပြောပါတယ်
။တရားဥပဒေစိုးမိုးနေတယ်ဆိုရင်တော့ဒါဒီတရားဥပဒေစိုးမိုးကြီးကိုဆောင်ရွက်တဲ့ရဲတွေကတော့တိုင်လို့ရသေးတယ်။အခုဒီတရားဥပဒေစိုးမိုးကြီးနဲ့လုံခြုံရေးကိုဆောင်ရွက်နေတဲ့တူဝေကိုနှက်ကဒီဟာကိုချိုးဖောက်နေတဲ့ခါကျတော့သူကဘယ်လိုသွားပြီးတိုင်လို့တိုင်အောင်တော့မသိဘူး။ အဲ့တော့သူတို့လုံနိုင်တာတခုပဲရှိတယ်။ဒီလူတွေလာလို့ရှိရင်ဒီသူတွေကတတ်နိုင်တယ်မလား။ပြန်လေခုခံမှုဆိုတဲ့ဟာမျိုးတော့သူတို့စဉ်းစားရတာပေါ့
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့စက်တင်ဘာလ4ရက်စနေနေ့အစီအစဉ်တွေကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဒါကိုဆန့်ကျင်တဲ့အနေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ကနေဆွန့်ခွာထွက်ပြေးတဲ့တပ်ဖွဲ့ဝင်ပေါင်း 1,000 ကျော်ရှိသွားပြီလို့ကိုရိုင်းထွက်ပြေးပြီးတော့ CDM မှာပါဝင်ဦးဆောင်နေတဲ့စစ်တပ်အရာရှိတွေကဒေတာရင်းသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။အခုလိုမျိုးတပ်ကနေအများအများထွက်ပြေးကြတဲ့အဖြစ်မျိုးအရင်ကမရှိခဲ့ဘူးလို့လေ့လာသူတွေကပြောပါတယ်။ပြည်သူထောက်ခံမှုမရှိတဲ့စစ်တပ်အနေနဲ့ဗက်ပေါင်းစုံအကြက်အတဲရင်ဆိုင်နေရတာကိုကြည့်ရင်ရေရှည်ရက်တည်နိုင်တဲ့အလားအလာမကောင်းဘူးလို့စစ်ဘက်ရေးရာလေလာသုံးသပ်သူအမေရိကန်အငြိမ်းစားဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ်။ဒေါက်တာမီမီဝင်းဘတ်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါအန်တီ
။မင်္ဂလာပါသမီး
။အခုဆိုရင်ဒီမြန်မာနိုင်ငံမှာပေါ့နော်လက်ရှိဒီစစ်တပ်ကနေဟိုဆွန့်ခွာထွက်ပြေးတဲ့ဥယေပေါ့လေအဲ့ဒါတော်တော်လေးများပြားလာနေရဆိုပြီးနိုင်ငံတကာသတင်းတွေမှာလည်းဖော်ပြလာပါတယ်အထူးသဖြင့်ဒီစစ်တပ်အင်အား3သိန်းရှိတယ်ဆိုတော့နေရာမှာပေါ့နော်အခုဆိုရင် 2,000 ကျော်လောက်ကိုဆွန့်ခွာထွက်ပြေးတဲ့လူတွေလောက်ရှိလာပြီပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနေဆက်တစ်ချောင်းများလာနေတယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီလို့ပေါ့နော်ဒီစစ်ဖက်ရေးရာလေလာသုံးသပ်နေသူတဦးအနေနဲ့နောက်ပြီးတော့လည်းဒီမြန်မာစစ်တပ်ဒီအရက်ဖက်ပေါ့အရင်အရက်သားဆိုရလက်ထက်တုန်းကလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးမှာဒီလေ့ကျင့်သင်ကြားမှုတွေပေးခဲ့တဲ့အပိုင်းမှာအခုလက်ရှိမြန်မာစစ်တပ်ရင်ဆိုင်နေရတဲ့အခြေအနေကိုဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့အခုအချိန်မှာအန်တီတို့အနေနဲ့သုံးသပ်လိုက်လို့ရှိရင်ပေါ့နော်အာဘာတွေ့ရလဲဆိုတော့မြန်မာတပ်မတော်အခုအချိန်မှာမြန်မာစစ်တပ်ကဟုတ်တာရှည်ရက်တည်နိုင်ဖို့အတွက်ကမလွယ်တော့ဘူးဘာလို့လဲဆိုတော့ခုနသမီးပြောသလိုပဲဒီဟိုဒီ CDM နေလေတော်တော်များများစစ်သားတွေထောင်ကျော်အာ CDM ကိုသွားနေပြီနောက်တစ်ခုကျတော့ COVID နဲ့ပတ်သက်ပြီးတော့လည်းသူတို့မှာတိတ်ဆုံးနိုင်ရှိမယ်နော်ဘာလို့ဆိုတော့ COVID ကသူတို့မြန်မာနိုင်ငံမှာဘလုံးဝမထိုင်မထိန်းနိုင်ဆိုတော့အဲ့ဥစ္စာတမျိုးနောက်တစ်ခုကျတော့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေကလည်း February 1st ရက်နေ့ပြီးတော့ဗာလဲထောင်ကျော်ဖြစ်ထားပြီးသားအဲ့ဒီမှာကျတော့ဟိုတနေ့က report တွေးလိုက်တာကထောင်ကျော်ကြဆုံးတာကြီးရှိနေတယ်ဆိုတော့အခုဆိုလို့ရှိရင်ဒီတမီးပြောတဲ့ CDM ကလည်းပို့ပြီးတော့များလာတယ်အမ်အဲ့လိုဖြစ်တဲ့အခါမှာစစ်တပ်အတွက်ကပြည်သူလူထုရဲ့ပံ့ပိုးမှုပြည်သူလူထုရဲ့လက်ခံရလက်ခံမှုမရှိတဲ့အခါကျတော့သူတို့ဒီဥစ္စာကို replacement ပေါ့နော်ပြန်ပြီးတော့ဖြည့်ပေးဖို့အတွက်ကသူတို့မှာ recruiting ကအရင်မရှိတော့ဘူး recruiting မရှိနိုင်တော့ပြည်သူလူထု support မရှိတဲ့အတွက်ဘာလို့တကယ်လို့သူတို့ဒီဥစ္စာကိုသွားပြီးတော့ဖြည့်ဖို့အတွက် recruit လုပ်တယ်ဆိုလို့ရှိရင် Gen Z level Gen Z ကအဲ့ generation သူတို့က recruit လုပ်ရမှာဆိုတော့အခုက Gen Z ကအားလုံးကဟိုနည်းဟိုဘက်မှာပါသွားပြီဆိုတော့သူတို့အတွက်လွယ်ကူကူဒီဥစ္စာပြန်ဖြည့်နိုင်မှာမဟုတ်တော့ဘူးဘာလို့ဆိုတော့အဲ့ဒါပြည်သူလူထုက support ပါတယ်ဒီလက်ခံမှုမင်းနဲ့မရှိတော့နောက်တစ်ခုကျတော့သူတို့မှာအားနေတဲ့တစ်ခုရှိတာကလည်းပြည်သူလူထုတွေမကပေါ့နော်ဟိုတကဘာလုံးကလည်းဟိုဝင်နေမလက်ခံမှုမရှိတော့အားမပေးတော့ဆိုသူတို့ရဲ့ legitimacy ကပျောက်သွားပြီဆိုတော့အဲ့ဒါတာရှည်ရက်တည်နိုင်ဖို့အတွက်ကလုံးဝအန်ဒီဘလူးမမတွေ့နိုင်အန်ဒီပညာရှင်တယောက်အနေနဲ့ကြီးလိုက်တဲ့အခါကျတော့အဲ့ဥစားရှေ့သွားဘူးကလွယ်တာမဟုတ်ဘူးလို့အန်ဒီသုံးသပ်တယ
်ဟုတ်ကဲ့အဲ့တော့ဒီစစ်တပ်မှာပေါ့နော်ဒီတကြိမ်အခုအာနာသိမ်းလိုက်တဲ့ကိစ္စမှာအခုလို့ဟို CDM ဆိုတဲ့အမိတ်မနာခံရေးလှုပ်ရှားမှုတွေမှာ ပါဝင်လာတာတွေအာဏာပိဆိုင်မှုလှုပ်ရှားမှုတွေမှာပါဝင်လာမှုဒီစုခွာပေါ့နော်စစ်တပ်ကိုစုခွာတဲ့ဥယျာဉ်တွေများပြားလာတဲ့အခြေအနေရောဘာကြောင့်လို့မြင်လဲရှင့
်အဲ့ဒီဥစ္စာကဘာလို့လဲဆိုတော့သူအများသောအားဖြင့်ဒီထွက်လာတဲ့လူတွေကပြောတယ်သူတို့တွေကတဲ့ professional ဆန်တဲ့စစ်တပ်တခုမှထမ်းဆောင်ခြင်းပေါ့နော်သူတို့စစ်တပ်ထဲဝင်သွားတာပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်သွားတာဆိုတော့သူတို့ဒီဥစ္စာပြည်သူလူထုကိုအနိုင်ကျင့်တာတွေနှိပ်စက်တာတွေတွေ့တဲ့အခါမှာသူတို့အတွက်လုံးဝလက်မခံနိုင်ဘူးနောက်ပြီးတော့သူတို့ရဲ့ဟိုဗါလဲစစ်တပ်ကဟိုနဲ့အခုချိန်မှာပေါ့နော်ဓမြတိုက်တာတွေဘာတွေအဲ့လိုမျိုးတွေလိုက်လုပ်တဲ့အခါကျတော့ဒီဥစ္စာ professionalism ဆိုတဲ့စစ်သားတယောက်ရဲ့ဂုဏ်သိက္ခာကမရှိတော့ဘူးဆိုတော့လေအဲ့ဒါကြောင့်မလို့ဒီဥစ္စာတွေဖြစ်လာနောက်ပြီးတော့လည်းအဲဒီမှာဟိုနဲ့သူတို့ဟိုဗါလဲမိသားစုတွေကိုအရန်ခေါ်ပြီးတော့ဟိုနဲ့ထောင်ချသလိုမျိုးလုပ်ထားတာကြီးတချို့တွေကအဲ့ဒီဥစ္စာကိုလုံးဝလက်မခံနိုင်ဆိုတော့လေနောက်ပြီးတော့သူတချို့တွေကပြောတာလဲစစ်ဘိုတွေကကြတော့သူတို့စစ်ဘိုနဲ့စစ်သားနဲ့ကွာချားမှုကလည်းအရန်ကွာလွန်တယ်စစ်ဘိုဆိုလို့ရှိရင်စီးစိမ်အများကြီးရတယ်စစ်သားတွေကြတော့အောက်မှာဟိုနင်းပေါ့နော်အနော်ဒါနဲ့အစားတောက်မရှိတာအဲ့ဒါမျိုးတွေနဲ့သူတို့ခင်ဗျာနေရတယ်ဆိုတော့လေအဲ့ဒီအမျိုးမျိုးကြောင့်မလို့သူတို့ထွက်လာတယ်လို့ပြောကြတယ
်ဘလောက်ထိပေါ့နော်ဒါဟိုအခုလက်ရှိတက်မတော်ခေါင်းဆောင်ကြီးကရောဒီခြေနေကိုသူတို့ဘလို့ထိသိမ့်နိုင်မယ်ဘလောက်ထိသူတို့ရေရှည်ရေရှည်ပေါ့ဘလောက်ထိသူတို့ကြံ့ကြံ့ခံနိုင်မယ်လို့သုံးသပ်မိလဲရှင်
အဲ့ဒါကတော့ပြောရတာခက်တူဒါပေမဲ့လည်းအန်တီတို့ကလည်း history ပေါ့နော်တခြားနေရာတွေသမိုင်းနဲ့ပြန်ကြည့်လိုက်ပြီးတခြားနေရာတွေကြည့်လိုက်လို့ရှိရင်ဟိုနဲ့ဟိုဆိုပါတော့အခုချက်ချင်းဖြစ်သွားတဲ့ Afghanistan ပါနော်ဖြည်းဖြည်းနဲ့နောက်ဆုံးကြတော့တခါတဲ့ဂျုံကနေပါလဲ landslide နော်ချက်ချင်းဂျုံကနေဒီလိုဖြစ်တာတွေတွေ့တယ်ဟုတ်တယ်ပထမဆုံးနည်းနည်းပဲဖြစ်မှာဒါပေမဲ့ချက်ချင်းဟို Afghanistan မှာ Afghan စစ်တပ်ကပေါ့နော်ဟိုနေဟိုဒီသူတို့စီမှာဗာလဲ will to fight မရှိတော့စိတ်တက်ခွန်အားမရှိတော့မရှိတဲ့အခါကျတော့ဘလောက်လောက်သူတို့မှာလက်နက်ရှိလေဟို fire power ရှိလေ will မရှိ fighting will မရှိလို့ရှင်မရဘူးမအောင်မြင်အောင်ရှေ့ကိုသွားလို့မရဘူးပေါ့အဲ့ဒါကြည့်လို့ရတယ်ဟို South Vietnam မှာလည်းအဲ့ဒီတိုင်းမှနေလို့မှာတော့ဟာလေ South Vietnam military ကလည်းအနောက်ဘက်က US မရှိတော့တာနဲ့သူတို့အလုံးလက်နဲ့ချပြီးပြီးတာပဲသူတို့တွေကအဲ့ဒီအချိန်မှာဟိုဗါလဲဟို fire power နဲ့ပတ်သက်လို့ရှင်လိုက်လို့ရှင်သူတို့ကပုံများတယ်ဒါပေမဲ့ US မရှိလို့ရှင်သူတို့လုံးဝဟိုနင်းမခုခံနိုင်ဘူးမရတည်နိုင်ဆိုတော့လေအဲ့ဒါအဲ့ဒီဥစ္စာနဲ့ကြည့်ပြီးတော့နှိုင်းရှင်လိုက်လို့ရှင်မြန်မာနိုင်ငံဘယ်လိုဖြစ်နိုင်လဲဆိုတာတော့စဉ်းစားလို့ရတာပေါ့အမေတကယ် future ကြတော့ you know အနာဂတ်ကိုတော့ဘယ်သူမှအသေးချာမပြောနိုင်ဘူးဟုတ်ကဲ့
အဲ့တော့အခုဒီတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းသားလက်နက်ကိုင်ဖွဲ့တွေတခါအခုဒီတကြိမ်ဆရာနာတိမ့်မှုမှာဟိုပြန်လူထုကိုယ်တိုင်ပြန်ပြီးတော့လက်နက်ကိုင်ပြီးတော့ဟိုတွန်းလှန်လာတဲ့အနေအထားပေါ့နော် PDF လို့ပြည်သူ့ကာကွယ်ရေးတပ်တီးဖြစ်လာတဲ့အနေအထားမှာတော်တော်လေးလေးဟိုတိုက်ပွဲတွေလည်းပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းဟိုမြန်မာစစ်တပ်ကိုကြည့်လို့ရှင်လဲသူတို့ကတကယ်ဟိုလက်နက်အင်အားကြီးပေါ့နော်အထူးသဖြင့်သူတို့လေရင်ဒီစစ်လေရင်နေနေသူတို့ပုံချက်တိုက်ခိုက်နိုင်နေဆိုတော့ဒီလက်နက်တွေလည်းရှိနေတဲ့အပိုင်းမှာအခုလိုဟို PDF တို့လိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကပြန်ပြီးတော့ဟိုခုခံတိုက်ခိုက်နေတဲ့အခြေအနေပေါ့နော်အဲ့ပုံမှာဘယ်လိုသုံးသပ်မိလဲရှင
်ဒီ PDF force တွေကလေသူတို့ရဲ့ဟိုစွန့်ရည်ကတော်တိုးတက်လာတာတော်တော်မြန်မြန်တိုးတက်လာတာအော်ဗါလဲအော်စရာပဲတော်တော်တိုးတက်လာတယ်သူတို့ဘက်ကလေ fighting force နောက်ပြီးတော့ဟိုနေဗါလဲအာသူတို့ဘက်ကလည်းဗါလဲပြည်သူလူထုကအခုတည်းဒီဟိုဗါလဲဟို support you know ပံ့ပိုးပေးနေတော့မယ်နောက်ပြီးတော့ပြည်သူလူထုနိုင်ငံတကာပြည်သူလူထုတွေမကเนาะဒီ PDF တို့ EA တို့ကသူတို့ရဲ့ပြည်ပမှာရှိနေတဲ့ဒီကမ္ဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေ you know တိုင်းရင်းသားတွေမြန်မာလူမျိုးတွေအားလုံးကပြန်ပြီးတော့သူတို့ကိုပံ့ပိုးပေးနေတယ်သူတို့ကိုဟိုတချို့တွေဆိုလို့ရှင်ပေါ့เนาะပတ်စံနဲ့ပံ့ပိုးပေးတချို့တွေဆိုလို့ရှင်အာဟိုနေ skill เนาะ knowledge အဲ့အရာနဲ့ပတ်သက်ပြီးတော့ capability နေနဲ့ပံ့ပိုးပေးနေတာတွေ့ရတယ်ဆိုအဲ့ဒါသူတို့တွေကအားသာချက်ပဲနောက်ပြီးတော့လည်းအပြည်ပြည်ဆိုင်ရာကလည်းအပြည်ပြည်ဆိုင်ရာ ဟိုနိုင်ငံတွေကလည်းပံ့ပိုးပေးတာတယ်ဥနည်းတရုတ်နဲ့ဥနည်းနဲ့ပေါ့နော်ဟိုဟိုရုရှားကလွဲလို့ရှိလို့ရှင်တော်တော်များများအာဒီဒီဤသူလူထုဘက်ကအားပေးတာတယ်ဆိုတော့အာတရုတ်တောင်မှလည်းတိတ်ပြီးတော့ဗာလဲအမြန်မာရဲ့တက်မတော် support ဟိုဒီရုရှားပို့ပြီးတာသူကနှစ်ဖက်ချင်သူကနှစ်ဖက်ချင်ကစားနေရဲ့ဆိုတော့လေအဲ့ဒါအဲ့ဒါလူတစ်ဘက်ကကြီးလိုက်လို့ရှိရင်တော့ရှိရင်တော့အများကြီးအားသာချက်တွေအခုတွေ့နေရတယ်နောက်တစ်ခုကအန်ဒီဒီမှာဒီ group ဖြစ်ပြတ်နေတဲ့ဥစ္စာကိုကြီးလိုက်တဲ့အခါမှာအန်ဒီကလည်း cyclone nargis ကဥစ္စာပြန်ပြီးတော့တွေးမိတယ်နော် cyclone nargis ဖြစ်တဲ့အချိန်မှာဘယ်သူမှဗာလဲအကူအညီမပေးနိုင်မပေးနိုင်တဲ့အခါကျတော့မြန်မာလူမျိုးတွေကကုတုကိုချွန်လောက်ရရှာတယ်အဲ့ဒီအချိန်မှာသူတို့ဟိုအပြင်ကအကူအညီမလာဘူးဆိုသိတာနဲ့ကိုတူကိုချုံလောက်ပြီးတော့သူတို့လောက်သွားနိုင်ဆိုမြန်မာလူမျိုးမှတခုအန်တီတွေးတာကသူတို့လောက်တတ်တယ်သူတို့လောက်ချင်းပြီဆိုလို့ရှိရင်သူတို့ဟိုနေစိတ်သွားရကိုပါလို့မျိုးပဲသူတို့လောက်လောက်နိုင်ကြတယ်ဆိုအဲ့ဒီဒီအခုအချိန်မှာလည်းဒီဥစ္စာကိုပြန်ပြီးတော့အဲ့လိုကြီးလိုက်လို့ရှိရင်အဲ့ဒီသူတို့ရဲ့ character ပေါ့နော်အဲ့ဒီဥစ္စာအန်ဒီတွေ့နေရတယ်အန်ဒီတွေ့နေရတယ်ဆိုတော့လေအာဟိုနောက်တစ်ခုကဟို2015เนาะ2015ခုနှစ်မှာဟိုဗာလဲမဲပေးတယ် the general election မှာအန်ဒီကသွားပြီးတော့ကြီးတဲ့အခါမှာလေသူတို့တွေကလေစီးနဲ့ကန်းနဲ့နေရာတိုင်းမှာမဲပေးတဲ့နေရာမှာစီးနဲ့ကန်းနဲ့တန်းစီးပြီးတော့လေငင်ငင်လေးသူတို့လေစိတ်ရှည်ရှည်နဲ့လေသူတို့ဗာလဲမဲပေးဖို့သူတို့စောင့်နေကြတယ်နော်သူတို့ဘာလို့ဆိုဒီမိုကရေစီကိုအရန်လိုချင်လို့သူတို့လိုချင်တဲ့လိုချင်လာပြီဆိုလို့ရှိရင်မြန်မာလူမျိုးကမရရအောင်လုပ်တတ်နေတယ်ဆိုတော့လေအခုအချိန်မှာလည်းသူတို့ဒီမိုကရေစီကိုပြန်လိုချင်တယ်ဆိုတော့လေအန်တီဒီယိုဆိုသူတို့ရဲ့ commitment ပေါ့နော်သူတို့ရဲ့စိတ်ဓာတ်ခွန်အားအရန်ပြင်းနေဆိုတော့အဲ့ဒီဥစ္စာတခြားနေရာနဲ့ရှင်လိုက်လို့ရှိရင်ပေါ့နော်ဒီစိတ်ဓာတ်ခွန်အားအရန်အရေးကြီးတယ်အဲ့ဒီဥစ္စာဘာလဲအနက်တဲ့ weapon နဲ့ပို့ပြီးတော့အရေးကြီးတယ်။ဘာလို့ဆိုအန်တီတို့ဟိုတခြားနေရာမှာဒါလေ့လာတာပြီးတာเนาะ။ဟိုဒီ fire power ရှိပေမဲ့စိတ်တက်ခွန်အားမရှိလို့ရှိလို့ရှင်ဘလို့မှမလုံနိုင်ဆိုမြန်မာဒီဘက်ကကြီးလိုက်လို့ရှင်သူတို့မှာစိတ်တက်ခွန်အားအရန်ပြင်းတယ
်။ဒီ PDF ဒီပြည်သူ့ကာကွယ်ရေးတပ်တွေအပိုင်းပေါ့เนาะ။အထူးသဖြင့်ဟို PDF တွေကအခုမှသူတို့စပြီးတော့ဖွဲ့တယ်ဒီ PDF တွေရဲ့တိုက်ခိုက်ရည်စွမ်းရည်တွေမြင့်လာတဲ့အပိုင်းပေါ့လေဟိုဆွဆွအဒီတုံးသက်တယ်လို့မြင်တဲ့အပိုင်းမှာသူတို့ဘက်ကအဲ့ဒါဘာကြောင့်ဒီတိုက်ခိုက်ရည်တွေမြင့်လာတယ်ဆိုတာမျိုးဟိုတုံးသက်လို့ရလဲရှင
်သူတို့တွေကအဒီခုနပြောတဲ့ creativity ပေါ့နော်သူတို့က innovation နဲ့ creativity ဒီကလေးတွေအများကြီးရှိတယ်ဆိုတော့သူတို့ကသူတို့တီထွင်ပြီးတော့သူတို့ဘာရင်သူတို့လုံနေကြတယ်သူတို့ဘာရင်လုံနေကြတယ်ဆိုတော့လေအန်ဒီပြောဆိုစိတ်တက်ရှိလာတယ်စိတ်ဒီဥစ္စာခွန်အားစိတ်ခွန်အားအရန်ကြီးတဲ့အခါကျသူမရရတဲ့နည်းနဲ့ဆိုအန်ဒီပြောသလိုပဲခုနစိတ်သွားရကိုပါဆိုအဲ့ဒီဥစ္စာအန်ဒီတို့တွေ့နေတာလက်တွေ့မှာဒီလိုမျိုးကလေးတွေမရရတဲ့နည်းနဲ့သူတို့လုံမယ်ဆိုပြီးတော့သူတို့လုံနေကြရှာဆိုတော့လေအဲ့ဒီဥစ္စာကိုအန်ဒီတို့တွေ့နေတာ
ကုလသမဂ္ဂကဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွေနောက်ဒီကျွမ်းကျင်သူတွေပေါ့နော်သူတို့သုံးသက်တယ်လို့မြန်မာနိုင်ငံမှာဟို civil conflict ဆိုတဲ့ဒီပြည်တွင်းစစ်ပုံစံမျိုးပေါ့လေဟိုဖြစ်လာတော့မင်းတချို့ကလည်းဖြစ်နေပြီပေါ့နော်တချို့ကလည်းအခုဆိုရင်ဖြစ်လာတော့မင်းဆိုတာမျိုးဒီကုလသမဂ္ဂကလည်းသုံးသပ်ထားတာရှိတဲ့ခါကျတော့အခုမြန်မာနိုင်ငံအခုဒီလိုတိုက်ပွဲတွေလည်းလက်ရှိဖြစ်နေတာတွေပေါ့နော်နောက်မြန်မာစစ်တပ်ဘက်မှလည်းအဲ့လိုအခြေအနေတွေရှိနေတဲ့ခါကျတော့ဒီပြည်တွင်းစစ်ဖြစ်လာနိုင်မယ့်အနေအထားမျိုးရောဟိုအဒီအနေနဲ့ဘယ်လိုမြင်လဲရှင
်တမီးပြောဆိုလို့ပဲပြည်တွင်းစစ်ကတော့ဖြစ်နေပြီအခုအချိန်မှာကဟိုအခုကခုနက statistic တွေးလိုက်တယ်မလားထောင်နဲ့ချီပြီးတော့ဒီအာဒီဟိုတိုက်ပွဲတွေကဖြစ်နေပြီဆိုတော့မြန်မာနိုင်ငံအဲ့ဒီတော့ရောက်သွားပြီနော်ဆိုတော့အာဒီဥစ္စာဟိုဘာလဲအားကြီးလုံနေစရာမလိုတော့ဘူးအဒီဒီဟိုနေအာ the sick council စစ်တပ်စုံမမှုရှိနေတလားကလပ်ပတ်လုံးဒီပြည်သူလူထုကတော့လက်မခံဘူးလက်မခံတဲ့အခါကျတော့အဲ့ကြောင့်မလို့သူတို့ကပြန်ပြီးတော့တုံ့ပြန်တာပေါ့နော်လက်မခံတာပို့ပြီးတော့တောင်မှလက်မခံသွားတာကဒီ covid အချိန်မှာပေါ့နော်အာဒီစစ်ကောင်စီကဒီသူတို့ဒီ response you know ဒီဥစ္စာကို response လုပ်တိုက်တဲ့အခါမှာလူတွေကပို့ပြီးတော့တောင်မှနာကြီးသွားတယ်။နာကြီးပြီးတော့လုံးဝမခွင့်လွတ်နိုင်တော့ဘူးဆိုတော့အန်ဒီကတော့သူတို့လုံးဝနောက်ဆုတ်မှာမဟုတ်ဘူးလို့ထင်တယ်
။မ ူတို့ကတစ်ချက်ကသူတို့တွေဂျာထဲမှာအခုဖြစ်နေတဲ့အပိုင်းကြတော့မြန်မာစစ်တပ်ကဗိုလ်ချုပ်မူကြီးမေအောင်ဟိုင်းတို့ကနေပြီးတော့အခုဆိုရုရှားစီကနေပြီးတော့ပေါ့နော်လက်နက်အကူအညီတောင်းနေရုရှားကလည်းလက်နက်ကြီးလက်နက်ငယ်တွေကိုဘယ်လိုတက်ဆင်မလဲဘယ်လိုကူညီမလဲဆိုတာလည်းသူတို့ကတရားဝင်ထုတ်ပြောတာတွေလည်းရှိတယ်ဆိုတော့လေအဲ့လိုမျိုးဒီလိုရုရှားအထူးသဖြင့်အခုဒီတရုတ်ကတော့အရင်ကလေးကပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီရုရှားဘက်ကတကယ်ကိုထင်းထင်းရှားရှားနဲ့တိတိတတ်တဆီရေးအရာလက်နက်အရာပါသူတို့ဟိုထောက်ပံ့ကူညီလာတယ်ကြောင်းချလာတယ်ဆိုတဲ့အနေအထားမှာဟိုမြန်မာစစ်တပ်ဘက်ကရောပို့ပြီးတော့အင်အားကြီးပြီးတော့ပေါ့နော်ဟိုအင်အားကြီးသွားနိုင်မယ့်အနေအထားရှိမှာရှိ
စစ်တပ်ကဆိုတာ ground control မရှိဘဲနဲ့တိုက်လို့မရဟုတ်တယ် the air ကျတော့ air power ကျတော့ through supporting you know and support လုပ်ရတာပေါ့နော်အာဒါပေမဲ့ ground မှာဗာလေ groundsoldier မရှိဘဲနဲ့ ground level မှာဟိုနေမရှိဘဲနဲ့ဒီတိုက်တဲ့ဥစ္စာဘယ်တော့မှမအောင်မြင်နိုင်ဘယ်တော့မှမအောင်မြင်နိုင်နောက်ပြီးတော့စစ်တပ်ကအရင်ကပြောသလိုပဲစစ်တိုက်တယ်ဆိုတာလေဟိုနေဘာ clockwise ပြောထားသလိုပဲเนาะစစ်တိုက်တယ်ဆိုတာ is an extension of politics political နဲ့ပတ်သက်ပြီးတော့အရင်ကလည်းပြောထားတယ် political war မှာစစ်တပ်ကအလုံးကြဆုံးပါပြီရှုံးသွားပြီရှုံးသွားပြီသူတို့ဒီ physical war ဟုတ်တယ်သူတို့လုပ်နေတယ်ဒါပေမဲ့အန်တီပြောသလိုပဲအခုကကြာရှည် you know တာရှည်ကြည်လိုက်လို့ရှင်ဘယ်လိုမှမရတင်တာအခုကလို့ခုနကပြောသလိုပဲဟုတ်တယ်သူတို့မှာ fire power တွေဒီလိုဟိုဗါလေလင်မြန်နဲ့ပတ်သက်ပြီးတော့ရှိလာဒါပေမဲ့သူတို့မှာ ground soldier ကမရှိတော့ဘူး ground soldier ကတနေ့ဟိုဗါလေတေတာနဲ့ covid ကတတ်တာနဲ့ဟိုနေ့ကဟိုနေပါလေဒီတိုက်ပွဲမှာကြာတာနဲ့နောက်ပြီးတော့ PDF ဟိုပါလေ CDM လောက်တာနဲ့သူတို့မှာဖြည်းဖြည်းနဲ့သူတို့အရန်ကြာလာပြီးအခုကပြောသူပြန်ဖြည့်ဖို့လွယ်လွယ်တာမဟုတ်နော်ဆိုတော့ ground soldier မရှိဘဲနဲ့တိုက်ပွဲကလည်းဒီတိုက်ပွဲကြီးလိုက်တာဟိုနေမနိုင်နိုင
်ဟုတ်ကဲ့အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်ကြပေးတဲ့အတွက်ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
် You're welcome
ဒါကတော့စစ်ဖက်ရေးရလီလာတုံးသက်သူအငိမ့်စာဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကိုမှတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါ VOA Radio ရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဖတ်နိုင်ပါတယ်အခုတော့စနေနေ့ညဘက်အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းကတက်လှည့်အကြီးညာပေးပါအောင်မရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကမြို့တော်ကာဘူလေစစ်ကိုပြန်ဖွင့်လိုက်ပြီလို့ကာတာနိုင်ငံသံတမန်ကြီးကပြောလိုက်ပါတယ်။အာဖဂန်အတွက်အကူအညီတွေလက်ခံပေးနိုင်မှုလေစစ်နည်းပညာအဖွဲ့တစ်ခုကအခုလိုလေစစ်ကိုပြန်ဖွင့်ပေးလိုက်နိုင်တယ်ပါလို့အာဖဂန်ဆိုင်ရာကာတာသံတမန်ကြီးကအယ်ဂျာဇီးရာသတင်းဌာနကိုဒီနေ့ပြောလိုက်ပါတယ်။ဒါအပြင်အရသာပို့ဆောင်တဲ့လေယာဉ်တွေမကြခင်စပြန်တန်းနိုင်မှုလည်းလေယာဉ်ပြေးလည်ချောင်းတွေဆက်ပြေးနေတယ်လို့ကာတာသံတမန်ကြီးကဆက်ပြောခဲ့ပါတယ်ခင်ဗျာ။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြမရေးအထူးသံတမန်အရဝမ်ယူဆပ်ကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးဆဲရှိပြီးဖွန့်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ခွင့်ရဖို့ကြိုးပမ်းနေတယ်လို့ဒီနေ့ပြောလိုက်ပါတယ်။သူကမြန်မာနိုင်ငံကိုသွားဖို့အတွက်အခုခါအရေးပေါ်လိုအပ်နေပါပြီ။ဒါပေမဲ့ဒီမတိုင်ခင်အာမခံချက်တွေရဖို့လိုပါတယ်။ဒီအတွက်ကြိုးစားနေပါတယ်လို့ရိုက်တာသတင်းဌာနကပြောခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတော့စစ်တပ်နဲ့ရဲကပြင်းထန်အရသုံးဖြိုခွဲဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေကျဲသွားတဲ့ရန်ကုန်မြို့မှာဒီနေ့တော့အင်းစိန်စော်ဘာကြီးကမှလူငယ်တစုလက်တပြတ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒါအပြင်မန္တလေးမြို့မှာလည်းအထွေထွေသပိတ်တပ်ပေါင်းစုကခြေတက်ခဲ့ပြီးမြောက်တောင်သပိတ်စစ်ကြောင်းလည်းထွက်ခဲ့ကာစကိုင်းဘက်မှာဆိုရင်လက်ပတောင်းတောင်နောက်ရင်းမပင်ခရိုင်ဆားလင်းကြီးမြောက်ပိုင်းနဲ့ရင်းမပင်အရှိချမ်းနောက်ကလေးမြို့ပေါ်နဲ့နောက်ရွှေဘုံမြို့ကကျေးရွာတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ခင်ဗျာ။
အခုညအပတ်အတွက်သတင်းတွေကိုတော့ကိုဝင်းမင်းကကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဒီစက်တမ်ဘာလ4ရက်စနေနေ့ညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအစီအစဉ်အတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်နောက်ပြန်တင်းငွေနေမနဲ့ VOA အစီအစဉ်တွေကိုတော့လှိုင်းတို25 40 51လှိုင်းလို့အမီတာ190အပြည့် MHz 12.11 9.41နဲ့9.89 MHz တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ကျမစုမြတ်မမ
This program has come to you from